ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကျောင်းတောင်ကျေးရွာတွင်ကအင်ချန်ဝင်းတစ်ခုအတွင်ကိုဒီကနေ့နေ့လယ်12နာရီလောက်ကလက်နက်ကြီးကြီးကြားခဲ့တာကြောင့်3ဦးဒဏ်ရာရခဲ့တဲ့အထက်မှာအမျိုးသမီးတစ်ယောက်ကတော့ဒဏ်ရာပြင်းထန်ပါတယ်။တိုက်ပွဲတွေဖြစ်မနေဘဲနဲ့ကြလာတဲ့ကြီးဟာစစ်တပ်ကပြစ်လိုက်တဲ့ကြီးလို့ဒေသခံတွေကပြောပါတယ်။ဒီကြောင့်အပြည့်စုံကိုတော့ဖေရီမြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကတင်ပြပေးပါမယ်ရှင်
။မြောက်ဦးမြို့နယ်မြေဝန်းကျင်မှာအခုရက်ပိုင်းတွေဟာအဲရခိုင်လက်နက်ကင်ဖွင့်နေတမ်းတော်ကြတိုက်ပွဲတွေဖြစ်ပေါ်ခဲ့ပေမယ့်ဒီနေ့မှာတော့နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရှိမနေပါဘူး။ဒါပေမဲ့ဒီကနေ့မိလေပိုင်းမှာတော့တမ်းတော်ဖက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြောင့်အရာသား3ဦးထိခိုက်ဒဏ်ရာရရှိခဲ့တာပါ။အခုလိုလက်နက်ကြီးကြီးကြားရောက်ခဲ့တာနဲ့ပတ်သက်လို့မြောက်ဦးမြို့နယ်တင်းနယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းပါစင်ကအခုလိုရှင်းပြပါတယ်
။ဟုတ်ကဲ့ခင်ဗျာဒီနေ့12နှစ်မှာပေါ့နော်။မြောက်ဦးမြို့ကျောင်းတောင်ကျေးရွာမှာပေါ့။အနောက်ကျေးချပြီးတော့ဒီမာသေးလေးဆိုတဲ့အမျိုးသမီးလေးတယောက်ပေါ့နော်အသက်ဆုံးစနေလေးနည်းအဲ့ဒီအမျိုးသမီးရဲ့ဒီထက်ပေါင်ကိုအမြောက်ဆန်ရှိတယ်ဗျအဲ့ဒါနဲ့အဲ့ဒီဒီမာသေးလေးကိုတော့ခုဟိုဟာကိုရောက်ရှိရုံကိုခေါ်တော့ပါမယ
်အခုတန်ရာရတော်သူတွေဟာမိသားစုတစ်ခုထိတာဖြစ်ပြီးဖခင်မိခင်နဲ့သမီးငယ်တူဖြစ်ပါတယ်လက်ရှိချိန်မှာတရားရရှိတဲ့မိသားစုဝင်၃ဦးဟာမြောက်ဦးမြို့နယ်ဆေးရုံမှာဆေးကုသမှုခံယူနေကြပြီ။အဲ့ဒီထဲကဇနီးပင်မထွေးလေးရှင်နေဟာဆိုရင်ရတယ်လို့ကိုတိုင်လေးတရားရခဲ့တဲ့ခင်ပွန်းကပြောရဲကိုခုလိုပြောပါတယ်
။လက်စားဖုံးလောရမိသားစုတွေအကုန်လုံးအမြစ်စားဖုံးလုံးတွေလုံးသူတို့ကလက်နက်ပြတ်လက်တွေကမဟုတ်အမှုတွေနဲ့ကြားရရှိတယ်။ပြီးတော့ကျွန်တော်ဇနီးရဲ့ဇနီးရဲ့ဘောတော့တရားကျွန်တော်ဇနီးရဲ့မြောက်ရင်းတရားသူကဆိုရင်ရပါတယ်
အခုလိုလက်နက်ကြီးကြီးကြာရောက်ပေါက်ခွေခဲ့တာကြောင့်ဒေသခံတွေလည်းထွက်ပြေးနေရတယ်လို့ကျောင်းတော်ဒေသခံတူဦးက VOA ကိုအခုလိုပြောပါတယ်
။တိုက်ပွဲမရှိဘူးတိုက်ပွဲတွေသူတို့ကမြောက်ဝဲနေပြီးဖန်ပြင်းနေတာကဘာသာဒီလိုလာကြတာဘာသာကြီးကကျောင်းတော်ရွာသားတွေအားလည်းအကုန်လုံးပြင်းနေကြတယ်ဟိုဘပြည်တီကိုပြင်းနေ
လက်နက်ကြီးကြီးကြာရောက်ခဲ့တဲ့ဒေသမှာဒီကနေ့တိုက်ပွဲတွေမရှိကြောင်းတပ်မတော်တကြင်းမှန်ပြန်ကြရဲ့အဖွဲ့အတွင်ရင်မူဘုံမုံလျှောက်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောဆိုပါတယ်။
ဒီလိုမျိုးကျင်းရတော့တို့ဒီမြောက်ဦးတက်မှာမြောက်ဦးဘက်မှာတော့ကြီးတယ်မှုအနေနဲ့ရှိပါတယ်။ဒါနဲ့နေရာမှာတော့မရှိပါဘူး။မြောက်ဦးရဲ့အရှိတဲ့ခြံပေါ်အဲ့ဒါလည်းရှိပါတယ်။တမနေရဒီကြီးတော့မရှိပါဘူး
။ဒါပေမဲ့ရုံးခရက်ရက်တွေတင်မှာတော့မြောက်ဦးမျိုးနေနဲ့ပုံမှန်ကျောင်းမျိုးနေတွေမှာနှစ်ဖက်တိုက်ပွဲဖြစ်ပေါ်တာတွေရှိတယ်လို့အဲတင်ကြားရေးတာဝန်ခံခိုင်တူခါကပြောပါတယ်
။တိုက်ပွဲကတော့မနေ့ကနေပြီးတော့ဒီဟုတ်ကဲ့ပုံသားကျွန်းမျိုးနေဒီအောင်မကျော်ရွာရဲ့မြောက်ဖက်ပေါ့နော်ဒီအဲ့ဒီတော့ဟောတာဒီကိုမင်းဆောင်ကအဲ့ဒီဥစ္စာချင်းမှာဖြစ်တာရှိတယ်။အဲ့ဒီမှာဒီမှာစစ်တပ်ကတော့အထူးကအကြဆုံးနေလို့ရှိတယ်။ဟိုဒီမင်းသားမင်းနေဆက်မှာလည်းဒီလိုကတော့ဒီဥစ္စာပန်းသွားဆက်မှာပေါ့နော်။လက်မကြီးတွေနဲ့ဒီမှာစစ်တပ်ကတော့တောက်ချောက်ပြင်းနေတဲ့ဥစ္စာတွေ။ပြည်ကြီးရင်ဒီကြောက်တူကံကောက်မှာရှိတဲ့ဒီခမ၅တန်းကိုအဲ့ဒီကနေတော့ဒီရေဆောင်ရနောက်ဆက်ချင်းတွေဒီလိုဒါအများအားဖြန်းပြီးတော့လက်မကြီးတွေနဲ့ပြင်းနေတာလည်းရှိတယ်။
လက်ရှိစခိုင်ပြည်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အရသာတည်ဆုံးသူ90ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖမ်းဆီးခံရသူ200နီးပါးရှိနေတာလည်းဖြစ်ပါတယ်